ဒီကနေ့မြန်မာနှစ်ဆန်းတရက်နေ့ဟာရိုးရာအစဉ်လာမပြတ်ဇီဝဒါနငါးလှုပ်ကုသိုလ်ယူတာတက်ကြီးရွယ်အိုတွေကိုကူညီဆောက်ရှောက်တာတွေရှိခဲ့တယ်လို့ရန်ကုန်မြို့ကနမကြီးဖျားတွေမှာလူတွေအပြည့်စီကားခဲ့ပါတယ်ဒီနှစ်တကြံကာလတွင်မှာတော့တေဆုံးသူ73ယောက်နဲ့ထိခိုက်ဒဏ်ရာရမှုတချို့ရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်နှစ်ဆန်းတရက်နေ့ရန်ကုန်မြို့ကအခြေအနေတချို့တော့ VOE ရန်ကုန်ရုံးခွဲကကိုစီသူကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ကိုစီသူရေကိုစီသူကဒီကနေ့တစ္ဆတရက်နေ့မှာရွှေတကုတ်ဖျားပေါ်ကိုလည်းရောက်ခဲ့တယ်ဆိုတော့ဒီကနေ့တစ္ဆတရက်နေ့မြရတဲ့အခြေအနေလေးပေါ့နော်တတိယလောက်ပြောပြပေးပါဦးရှင
်ဒီနေ့နစ္စန်တရက်နေ့မှာတော့မနက်ခင်းမိုးမလေးငင်တဲ့ဘောကဖျားဖူးများပြီသူတွေပေါ့လေတကူကြီးဖျားတွေမှာရောဖျားအစုံမှာကျွန်တော်တို့လူတွေအများကြီးကိုတွေ့ရတယ်ဗျအထူးသဖြင့်တော့ဒီတကူကြီးဖျားတွေပြတဲ့ရွှေတကုတ်တို့မဟာဝိဒ္ယာတို့စုလေတို့ဒီမိုးထောင်ဖျားတွေမှာဆိုရင်ဒီကားတွေရင်းနေပိတ်ဆို့တဲ့အထိကိုလူတွေများလုံးတို့ဒါကျေးရလာပြီးတော့လမ်းနဲ့ရှင်းပြရတဲ့အထိလူတွေရမ်းများတယ်ဗျပြီးတော့ဒီဖျားတွေပေါ်မှာလည်းထုံးစံတိုင်းစီမီပူဇော်တာဒီတက်ပေတာဆိုလူတွေအများကြီးကိုကျွန်တော်တို့ဖျားရှင်ပြမှာပြည့်နေတဲ့အထိကျွန်တော်တို့တွေ့ရတယ်ဗျဒီမနက်မှာလေနောက်ခုကထုံးစံတိုင်းတက်ကြီးရွယ်ဦးတွေကိုခေါင်းလျှော်ပြီးတာလက်တက်ညတာတို့လည်းဒီဖျားတစောင်းတွေမှာလောက်တာတွေကျွန်တော်တို့တွေ့ရတယ်ဗျနောက်တော့ဂျီကန်တွေမှာငါးကန်တွေမှာနောက်ဒီဖျားတွေနီးနားမှာရှိတဲ့ကန်တွေမှာကျွန်တော်တို့ဒီဂျီဝိတာဒါနငါးလုတ်ကုသိုလ်ယူတာတွေလည်းကျွန်တော်မျက်နှာတွေ့ရတယ်ဗျအရင်ကငမကပဲနဲ့ဒီနေရီရနေပြီးတော့ဒီတင်းကြံပိတ်လာပြီးတော့ဖျားဖူးတဲ့အများကြီးတွေလည်းကျွန်တော်တို့အများကြီးတွေ့ရတယ်ဗျ
ရိုးရမပြတ်လှုပ်ရှားမှုတွေမြင်ရတယ်ပေါ့နော်နောက်ဒီ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ဒီတကြံတွင်၄ရက်မှာရောဒီကိုစီသူလည်းတကြံမှာသွားပြီးတော့အပြင်နေလဲဟိုရောက်ခဲ့တယ်ဆိုတော့လေဒီတကြံ၄ရက်မှာရောလူတွေအေးကြံကြံပဲရေကစားခဲ့ကြသလားဒီထူးထူးခြားခြားဟိုဘာတွေတွေ့ရတာရောရှိသေးလဲပြောပြပါအောင
်ဟုတ်ကဲ့တကြံတွင်ရန်ကုန်မှာတော့စီကားတဲ့နေရာတွေကဒီကဘာကြီးဖျားလမ်းတစ်ဆောင်မှာမန်တက်တွေရှိတယ်နောက်ကန်တော်ကြီးကမ္ဘာလမ်းမှာမန္တတရှိတယ်အဲ့ဒီနေရာတွေကဆိုရင်ခြားနေရာတွေမှာတော့ကြိုကြားကြိုကြားမန္တတရဆိုရင်လူအများကြီးတော့မစီကားဘူးဒါပေမဲ့ခုနကပြောတဲ့လမ်းတွေမှာတော့လူစီကားတဲ့နေရာတွေဗျလူတွေကတော့သူတို့ဒုံးစံတိုင်းသူဘောဘောနဲ့ရောရေကစားကြတာတွေ့ရတယ်ဗျလူတွေကတော့ဒီပီလမ်းချောင်းမှာလည်းရှိတယ်ဆိုတော့အဲ့ဒီနေရာတွေမှာတော့လူအများကြီးစီကားတာတွေ့ရတယ်ဗျလူလည်းပြီးတော့တိရှိုးလည်းရှိတယ်သူတို့ဘောဘောရေကစားကြတာဆိုတော့တွေ့ရတယ်ဗျ
လုံကြုံရေးအရာရောဘလို့ရှိလဲကိုစီသူဒီအာနာပိုင်တွေကတော့စီအစောပိုင်တွေကတို့ကဒီနှစ်မှာဒီအရင်နှစ်တခါထက်ပို့ပြီးတော့လုံကြုံရေးကိုတိုးမြှင့်ချထားတယ်ပေါ့နော်အဲ့ဒီအတွက်ဒီခိုင်ရန်ဖြစ်ပွားမှုကစားလို့ထူးခြားခြားဖြစ်ရတယ်လဲဟိုမရှိသလောက်နေပါတယ်ဆိုတာမျိုးတို့ပြောခဲ့တာရှိတယ်ဒီကိုစီသူတို့တကယ်ဟိုမှာတွေ့ရတဲ့လုံကြုံရေးအခြေအနေရောဘလို့ရှိသလဲရှင
်ဟုတ်ကဲ့ခင်ဗျာလုံကြုံရေးကတော့ကျွန်တော်တို့ဒီလူစီကားတဲ့ခုနကပြောတဲ့မန်တက်တွေအများကြီးရှိတဲ့နေရာတွေမှာတော့နိုင်ငံရဲတပ်ဖွဲ့စည်းတယ်ကျွန်တော်တို့တွေ့ရတယ်ဗျာဒါပေမဲ့မန်တက်ဒီမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဆောင်ကြတာမျိုးမဟုတ်ဘဲနဲ့ဒီမန်တက်ကစီစဉ်တဲ့သူတွေကပဲသူတို့ဒီကိုပိုင်လုံခြုံရေးတွေချထားတာတွေ့ရတယ်ဗျဒီတကြံမတိုင်ခင်တည်းကလည်းဒီမန်တက်ဒီမှာ CCTV ကင်မရာတွေလုံခြုံရေးတွေအဖြစ်မနေထားရမယ်လို့ဒီအာဏာပိုင်ဖွဲ့စည်းကလည်းသူတို့ညွှန်ကြားထားတာရှိကျွန်တော်တို့သိရတယ်ဗျဆိုတော့မန်တက်တစ်ခုချင်းတစ်ခုချင်းဒီမှာလုံခြုံရေးတွေရှိနေတယ်လူစီကားရလမ်းမှာတော့ရဲအနေငယ်ကျွန်တော်တို့တွေ့ရသူတို့ရှိနေတာကိုကျွန်တော်တို့တွေ့ခဲ့ရတယ်ဗျဒါပေမဲ့လည်းကျွန်တော်တို့မျက်စိရှိမှာပဲအဲ့လိုကားတင်းရည်စီပြန်ဖြစ်တာတို့လူငယ်တွေအဖွဲ့တစ်ခုနဲ့တစ်ခုနဲ့တစ်ခုလို့ခါရံဖြစ်ပွားတော့ကျွန်တော်မျက်စိရှိမှာပဲအဲ့လိုသုံးလေးကကျွန်တော်တို့တွေ့ခဲ့ရတယ်ဗ
ျခါရံဖြစ်ပွားမှုအခြေအနေဒီတေဆုံးတဲ့သူတွေအခြေအနေရောကိုစီသူတို့ရောအဲ့မှာရှိနေချင်းဘာကြားလဲရှင
်ကျွန်တော်တို့ကတော့အဲ့ခါရံဖြစ်ပွားတာတွေကိုတော့မျက်စိနဲ့ကျွန်တော်တို့မျက်စိရှိမှာလည်းမြင်ရတယ်ကျွန်တော်တို့လူစီကားမန်တက်တွေရှိတယ်မာတွေကျွန်တော်တွေ့နေရတယ်ဗျဒါပေမဲ့လူအသေးပြောက်စင်းကိုတော့ကျွန်တော်တို့ကအာနာပန်တွေကိုလည်းကျွန်တော်တို့စုံစမ်းမြင်ရလို့မသိရသေးဘူးဗျအခုလောဆယ်အခြေအနေအထိတော့
နေပြည်တော်နဲ့ရန်ကုန်မြို့တော်အပါအဝင်မြန်မာနိုင်ငံတဝန်းအတားတကြံနဲ့ဆန်တဲ့ခိုက်ရန်ဖြစ်ပွားမှုလူသက်မှုရင်တိုက်မှုစတဲ့အမှုပေါင်း116ခုဖြစ်ပွားခဲ့ပြီးတော့သေဆုံးသူ12ဦးနဲ့ထိခိုက်ဒဏ်ရာရသူ102ဦးရှိခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ကြားရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်